Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးဆွေးနွေးချမ်းမြေကြပါသည်လို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေစုမပေါင်းတောင်းလိုက်ပါတယ်။ VOA American အတန်းက2018ခုနှစ်မေလ16ရက်ဗုဒ္ဓဟူးနေ့မနေ့ဖြစ်အစီအစဉ်တွေကိုတိုင်းဒိုဂီတာ2440နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ဆက်မိုးပြီပါအခုမနေ့ဖြစ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်ကျွန်တော်ရခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုမဆွမျက်မွန်နဲ့အတူကြီးညာပေးမှာပါ။အင်ကာနီမှာကျင်းပတဲ့ဂါဇာအဓိကျုံးတည်ဆုံးကျက်သူဇာပနာကိုပါလက်စတိုင်းသားထောင်ပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ဗော်တဘူးနဲ့ကျင်းပဖို့စီစဉ်ထားတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲကိုမြောက်ကိုရီးယားဘက်ကပယ်ချက်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါကိုဆံမွေ
။ဟုတ်ကဲ့ကောင်းပါခင်ဗျာ။အဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြမယ့်အထက်မှာဆိုရင်တော့ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာအေဂျင်စီရဲ့အကြီးအကဲမတ်ဂရင်းကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒေါ်လာ44သန်းထပ်ဆောင်ပေးမယ်လို့ပြောကြားလိုက်တဲ့သတင်းနောက်ပြီးတော့ကုလသမဂ္ဂကမြန်မာကိုအရေးယူဖို့ကိစ္စမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတို့ကကာကွယ်နေကြတဲ့အပေါ်အမေရိကန်တမ္ပတ်ကြီးကပြစ်တင်ဝေဖန်လိုက်တဲ့အကြောင်းမြန်မာနိုင်ငံမြောက်ပိုင်းတောရဲတောင်ထဲမှာပိတ်မိနေတဲ့ဆစ်ဆောင်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေရအောင်လုပ်ပေးဖို့အတွက်မြန်မာအစိုးရကကုလသမဂ္ဂကိုမြန်မာအစိုးရကကုလသမဂ္ဂတိုက်တွန်းလိုက်တဲ့သတင်းနဲ့ဆန္ဒပြသူ60ကျော်တည်ဆုံခဲ့ရတဲ့ဂါဇာဒေသကအခြေအနေစတာတွေကိုနားဆင်ကြရမှာပါ။နောက်ပိုင်းမှာလည်းအင်ဂါညတိုက်ရိုက်လေးလိုင်းကိုပြန်လည်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်ဆုမြတ်မလို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ဂါဇာမှာဆန္ဒပြသူတွေနဲ့အစ္စရေးတပ်တွေကြားအဓိကယုံဖြစ်ပွားခဲ့ပြီးတည်ဆုံခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေရဲ့ဇာပနာအခမ်းအနားကိုအင်ဂါနီကကျင်းပခဲ့ပါတယ်။ဒီလိုကျင်းပရမှာပါလက်စတိုင်းထောင်ပေါင်းများစွာလာရောက်စုဝေးခဲ့ကြတာပါအခုလိုအစ္စရေးတပ်တွေရဲ့လုပ်ရဟာဆိုဝါချန်ကုလသမဂ္ဂလူခွင့်ရေးအရာရှိတွေကရှုံ့ချပြစ်တင်ခဲ့ကြပါတယ်ဝမ်းနဲ့ပူဆွေးနေသူအများပြားဟာပါလက်စတိုင်းလမ်းတွေကိုဝှေ့ယမ်းပြီးတနင်္လာနေ့ကလူပေါင်း60တည်ဆုံပြီး2900လောက်ဒဏ်ရာရရှိခဲ့တဲ့အစ္စရေးဒေကိုလက်စားချေဖို့အတွက်တချို့ကတောင်းဆိုနေကြပါတယ်။ဂါဇာတောင်ပိုင်းကဇာပနာနှစ်ခုကိုလမ်းလျှောက်ပြီးလိုက်ပို့ကြသူတွေကတေဆုံသွားသူတွေကိုအာဇာနည်တွေဖြစ်နေတတ်မှတ်ကြောင်းအော်ဟစ်နေကြပါတယ်။ Israel နဲ့ဆက်ဂါဇာနဲ့အနောက်ဘက်ကန်ဒေသတချို့မှာဆန္ဒပြကန့်ကွက်မှုတွေထပ်မံပေါ်ပေါက်နေပြီးဆန္ဒပြသူတွေက Israel ဘက်ကဂဲရီနဲ့ပစ်ပေါက်ပြီးမီးတင်ရှို့တာတွေလုပ်နေကြသလို Israel ဘက်ကလည်းမြေယိုဘုံတွေနဲ့ပြန်လည်ပစ်ခတ်နေတာပါ။ American တိုင်းရင်းကို Jerusalem မှာဖွင့်လှစ်ခဲ့တဲ့တနင်္လာနေ့တုန်းကအဲ့ဒီကနေကီလိုမီတာ100လောက်ပဲဝေးတဲ့ဂါဇာနယ်စပ်မှာဆန္ဒပြသူက4000လောက်ရှိခဲ့ပေမယ့်အခုတော့လူစုနည်းသွားပြီးနေရအတော်များများမှာတော့ရာနဲ့ချီတဲ့လူတွေစုပြီးဆန္ဒပြနေကြတာဖြစ်ပါတယ်။အင်္ဂါနေ့မှာတည်ဆုံသူက2ယောက်ရှိတယ်လို့သတင်းတွေကဖော်ပြပါတယ်။ပါလက်စတိုင်းဆန္ဒပြသူတွေကိုတနက်နေ့ပြစ်ခတ်တားဆီးတာနဲ့ပတ်သက်ပြီးနိုင်ငံတကာကနေအကြီးအကျယ်ဝေဖန်နေကြခြင်းပါပဲ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတော့သူ့နိုင်ငံနယ်ခြားဒေသကိုသူကာကွယ်ခွင့်ရှိတယ်လို့ပြောနေတာပါ။
ဂါဇာနယ်စပ်ကပါလက်စတိုင်းတို့နဲ့ပဋိပက္ခမှာအစ္စရေးဘက်ကထိန်းသိမ်းသိမ်းသိမ်းလုပ်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကအင်ကာနီကပြောကြားပြီးတော့အကြမ်းဖက်မှုအတွက်ဟားမတ်စစ်သွေးကြောအဖွဲ့ကိုအပြစ်တင်ခဲ့ပါတယ်။ဒီနေ့လာနေတုန်းကပါလက်စတိုင်းစန္ဒပြသူတွေတည်ဆုံခဲ့တဲ့အကြမ်းဖက်မှုဟာဂျေရုဆလမ်မှာအမေရိကန်တန်ယုံဖွင့်ခဲ့တာကြောင့်ဆိုရဲပြောဆိုမှုတွေကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှလုပ်ခဲ့တဲ့ဆွေးနွေးပွဲမှာအမေရိကန်တပ်အမတ်ကြီးကပယ်ချခဲ့ပါတယ်။အမေရိကန်ပြည်သူတွေရဲ့စန္ဒာနဲ့အညီဂျေရုဆလမ်မြို့မှာတန်ယုံဖွင့်တာဖြစ်ပြီးတော့ဘယ်မှာတန်ယုံဖွင့်လက်ထားရှိမယ်ဆိုတာကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိတယ်လို့ဆိုခဲ့ပါတယ်။အစ္စရေးတပ်တွေရဲ့ပြစ်ခတ်မှုကြောင့်ပါလက်စတိုင်းစန္ဒပြသူ60ထက်မနည်းတနင်္လာနေ့ကတည်ဆုံခဲ့ရတဲ့ပတ်သက်လို့ဘလို့အကြောင်းပြချက်နဲ့မှတရားမျှတအောင်လုပ်လို့မရဘူးလို့အရှိလေပိုင်းညီညာရေးလုပ်ငန်းစဉ်ဆိုင်ရာကုလအထူးညှိနှိုင်းရေးမှူးကတော့လုံခြုံရေးကောင်စီမှပြောကြားခဲ့ပါတယ်။ကူဝိတ်တပ်မကြီးကအစ္စရေးအာဏာပိုင်တွေကြောင့်အမြောက်အများတည်ဆုံခဲ့ရမှုအပေါ်အပြင်းထန်ဆုံးပြစ်တင်ခဲ့သလိုပါလက်စတိုင်းကိုနိုင်ငံတစ်ခုအဖြစ်သတ်မှတ်ဖို့လဲတောင်းဆိုခဲ့ပါတယ်။ဂါဇာဒေသမှာ၅နှစ်အတွင်းတည်ဆုံမှုအများဆုံးဖြစ်ရတဲ့ပတ်သက်လို့လုံခြုံရေးကောင်စီမှအင်ဂါနီကအရေးပေါ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်
။အီရန်ဗဟိုဘဏ်အုပ်ချုပ်ရေးမှူးဘာလိုလာဆယီဖ်နဲ့နိုင်ငံတကာရေးရာညွှန်ကြားမှုအလီတာဇာလီတို့ကိုလက်ဗနွန်ခြေဆက်ရှီယာစစ်သွေးကြောအဖွဲ့ Hezbollah အတွက်အမေရိကန်ဒေါ်လာတန်ပေါင်းများစွာပေးပို့ခဲ့တယ်လို့ဆွဆွဲပြီးအမေရိကန်ပြည်ထောင်စုကအင်ကာနီမှာပဲအမည်မဲဆင်းသွင်းလိုက်ပါတယ်။ဆိုင်ယစ်နဲ့တာဇာလီတို့ဟာအီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့နဲ့နိုင်ငံရေးချလှုပ်ရှားမှုတွေအတွက် ငွေကြေးထောက်ပံ့မှုနိုင်ငံတကာငွေကြေးစနစ်ကိုအလွဲသုံးစားလုပ်ခဲ့တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်ဗဟိုဘဏ်အုပ်ချုပ်ရေးမှူးအီရတ်အခြေစိုက် El Balid Islamic Bank နဲ့တဆင့်အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ကိုစားဒေါ်လာတန်ပေါင်းများစွာလွှဲပြောင်းမှုလုပ်ပြီးခဲ့ပြီး Hezbollah အစွမ်းရောက်တန်းဖက်မှုတွေကိုပံ့ပိုးပေးခဲ့တယ်လို့ဘဏ္ဍာရေးဝန်ကြီးစတီဖန်နူချင်ကကြေညာချက်မှာဖော်ပြပါတယ်။နိုင်ငံတကာငွေကြေးစနစ်ကိုအီရန်ကလည်းပြောင်ပြောင်တင်းတင်းတိုးပြီးအလွဲသုံးစားလုပ်လာတာကိုအမေရိကန်ပြည်ထောင်စုကလည်းခွင့်မပြုနိုင်ကြောင်းလဲဝန်ကြီးမနူချင်ကပြောပါတယ်။အီရတ်က El Balid Islamic Bank နဲ့ဒီဘဏ်ရဲ့ပိုင်ရှင် Aris Habib အပြင် Hezbollah အရာရှိတဲဦးတို့ကိုလည်းအီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ငွေကြေးဆွဲပြောင်းမှုတွေမှာပါဝင်ပတ်သက်မှုနဲ့ American ဘဏ္ဍာရေးဌာနကလည်းအရေးယူတန်ခတ်ခဲ့ပါတယ်။
American ပြည်ထောင်စုအပေါ်2000ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုနောက်ပိုင်း CIA ထောက်လိုက်ရဲ့အဖွဲ့ကြီးအနေနဲ့အကြမ်းတမ်းတဲ့စစ်ကြောမေးမြန်းမှုတွေအစီအစဉ်တွေကိုမလုပ်ခဲ့တဲ့ဘူးလို့ CIA ညွှန်ကြားမှုအဖြစ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားသူကပြောကြားခဲ့ပါတယ်။အထက်လွှတ်တော်ထောက်လိုက်ရေးကော်မတီတွေကထိတ်တန့်ဒီမိုကရက်အဖွဲ့ဝင်ဖြစ်တဲ့ Virginia ပြည်နယ်လွှတ်တော်အမတ် Mark Warnersy ကိုတနင်္လာနေ့ကရေးသားပေးပို့တဲ့စာထဲမှာ Gina Hesper ကအခုလိုပြောကြားထားတာပါ။သမ္မတဟောင်း George W. Bush လက်ထက်တုန်းကအကျံဖက်သမားလိုမတင်ကားသူတွေကိုရေမွန်းလိုခံစားရအောင်လုပ်ပြီးတော့စစ်ဆေးတာအပါအဝင်တခြားချမ်းတက်တဲ့နည်းတွေသုံးပြီးတော့စစ်ဆေးမေးမြန်းတဲ့အစီအစဉ်ကိုလုပ်ခဲ့ပါတယ်။ဒီလိုအစီအစဉ်ကို CIA ကမလုပ်ခဲ့တင်ဘူးလို့ Hasper ကစာထဲမှာရေးထားပါတယ်။ခက်ခက်ခဲခဲဆုံးဖြတ်ပြီးတော့ဒီအစီအစဉ်လုပ်ခဲ့သူတွေအပေါ်သူ့အနေနဲ့အပြစ်မတင်ပေမဲ့ဒီလိုလုပ်ခဲ့လို့ထောက်လိုက်ဌာနနဲ့ကမ္ဘာ့အလဲရက်တီမှုကိုထိခိုက်ရတယ်ဆိုတာသူသိပါတယ်လို့စာထဲမှာဖော်ပြထားပါတယ်။သူ့ကိုခံမခံဆိုတာကော်မတီမှဗုဒ္ဓဟူးနေ့ကြရင်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။
UAE American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683ညတိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တံခါးမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American သမ္မတဒေါ်နယ်ထရမ့်နဲ့ Kim Jong Un ရဲ့လာမယ့်ထိပ်တီးဆွေးနွေးပွဲနဲ့ပတ်သက်တဲ့ကြံကြမ္မာအတွက် American ဘက်ကသတိနဲ့လှုပ်ဆောင်အောင်ဖြစ်ကြောင်းမြောက်ကိုရီးယားကပြောကြားရင်းဗုဒ္ဓဘူးနဲ့ကျင်းပဖို့စီစဉ်ထားတဲ့တောင်ကိုရီးယားနဲ့အဆင့်မြင့်ဆွေးနွေးပွဲတွေကိုမြောက်ကိုရီးယားဘက်ကဖျက်သိမ်းလိုက်ပါတယ်။မြောက်ကိုရီးယားက American နဲ့တောင်ကိုရီးယားတို့ပူးတွဲစီးလေ့ကျင့်မှုလုပ်နေတာကိုရည်ရွယ်ပြီးပြောကြားခဲ့တာပါ။ဒီ Max Standard ပူးတွဲစီးလေ့ကျင့်မှုကမြောက်ကိုရီးယားကိုကျူးကျော်ဖို့အတွက်အစမ်းလေ့ကျင့်တာဖြစ်ပြီးတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးအဆင်ပြေလာပုံရနေတဲ့ကြားကပဲအခုလိုလှုပ်ခဲ့တာလို့မြောက်ကိုရီးယားအစိုးရသတင်းဌာန KCNA ကပြောပါတယ်။သမ္မတအင်ဂျူကတော့ဒီကိစ္စနဲ့ပတ်သက်ပြီးတိတ်မပြောပေမဲ့ American နဲ့မဟာမိတ်တွေနဲ့ဆက်ပြီးအနီးကလက်တွဲဆောင်ရွက်သွားမယ်လို့ပြောပါတယ်။ပန်နဂန်စစ်ဌာနချုပ်ကတော့ဒီလေ့ကျင့်မှုက American ရဲ့မဟာမိတ်တောင်ကိုရီးယားကိုသူ့ကိုယ်သူကာကွယ်နှိုင်းဆန်းဆွေရွေးပူးပေါင်းနှိုင်းဆောင်ရွက်နှိုင်းဆန်းတဲ့အသင့်အနေထားရှိအောင်မြှင့်တင်ပေးဖို့လှုံ့ဆော်တာဖြစ်ကြောင်းပြောပါတယ်။
ထိုင်းအရှေ့လေကြောင်းလိုင်းကမြန်မာနိုင်ငံကလေကြောင်းကုမ္ပဏီတစ်ခုနဲ့ပေါင်းပြီးတော့ဖြည့်ရဲမှလေကြောင်းလိုင်းတစ်ခုတည်ထောင်ဖို့ဆွေးနွေးမှုတွေရပ်သွားပြီလို့ Air Asia ကုမ္ပဏီအကြီးအကဲ Tony Fernandez ကပြောကြားခဲ့ပါတယ်။ Air Asia ဟာဒီအရှေ့နိုင်ငံကမျိုးရည်ကြားမှဈေးနှုန်းတက်တက်တာနဲ့ပြန်တန်းပြေးဆွဲနေတဲ့မလေးရှားအခြေစိုက်လေကြောင်းလိုင်းတစ်ခုဖြစ်ပါတယ်။မြန်မာလေကြောင်းလိုင်းတစ်ခုနဲ့ပူးပေါင်းပြေးဆွဲဖို့ဖြစ်နိုင်ချေဆွေးနွေးနေတယ်လို့ Tony Fernandez ကမလာတုန်းကပြောကြားခဲ့တာပါ။ဘယ်လေကြောင်းကုမ္ပဏီလဲဆိုတာအဲ့ဒီတုန်းကသူထုတ်မပြောခဲ့တယ်လို့အင်္ဂါနေ့ကလည်းပြောဖို့ညင်းဆိုပါတယ်။ဆွေးနွေးညှိနှိုင်းမှုတွေရပ်ထားလိုက်ပြီးတော့လောလောဆယ်မြန်မာနိုင်ငံမှာလေကြောင်းလိုင်းပူပေါင်းပြေးဆွဲဖို့ကိစ္စကိုမလုပ်သေးဘူးလို့ထိုင်းနိုင်ငံဘန်ကောက်မြို့မှာလုပ်ခဲ့တဲ့ Air Asia ပွဲမှာ Tony Fernandez ကပြောကြားခဲ့တာဖြစ်ပါတယ်။တစ်ချိန်ချိန်မှာတော့ဒီကိစ္စကိုပြန်လုပ်ကောင်းလုပ်နိုင်ပေမဲ့အခုအချိန်မှာတော့မြန်မာနိုင်ငံတည်းမှာလေကြောင်းလိုင်းမလုပ်သေးဖို့ဆုံးဖြတ်ထားတယ်လို့သူကပြောပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မွန်တို့ကြီးညာသွားကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တသိန်းနီးပါးအတွက်နဲ့မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုနဲ့ပဋိပက္ခဒဏ်ခံနေကြတဲ့သူတွေအတွက်အမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုဆိုင်ရာအထောက်အကူနောက်ထပ်ဒေါ်လာ44တန်းကျော်ပေးဖို့အတွက်အင်္ဂါနေ့မှာကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာအေဂျင်စီ USAID ရဲ့အကြီးအကဲMr. Mark Green ကဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့ကိုရောက်ရှိစဉ်မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မေ23ရက်နေ့ကနေ23ရက်နေ့ထိဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်နေတဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအထောက်အကူပေးရေးအစီအစဉ်ကြီးကဲ Mark Green ဟာပ Bangladesh Nangan, Takamyogu Yashinibi, Coxes Sashi, Kutu Belong, Dukadis, Kangu, Inganiga, Twayo Kira Pipani. A Kulu Twayo Sin, Rohingya Dukha, Dedwine, Nima Pidwin Pitipaka Yoni, Jadu Dwidwe, American Pidon Zuga, Ludajin Sana Mu, Aku Uni, Nauta, Dola, Lize, Lida, Bimelu, Tindo Dwigo, Kulu, Yogibari.
Today, in response to the plight and the challenges that they face, United States of America
and USAID. We are in the United States of America.
လက်ရှိကေဇေးရေးနဲ့တုံ့ပြန်ကူညီဆောင်ရွက်ရေးကြိုးပမ်းမှုတွေကိုအားပြေးပေးဖို့လည်းဖြစ်ပါတယ်။အခုနောက်ထပ်ပြီးခဲ့တဲ့လူသားချင်းစာနာမှုထောက်ကူဒေါ်လာ40လေးတန်းဟာပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9000နီးပါးပြင်မြန်မာပြည်တွင်းရှိရခိုင်ရှမ်းနယ်ကချင်ပြည်နယ်တွေမှာအကြမ် The
new funding will provide emergency food and nutrition as well as shelter,
drinking water,
USAID Chikeha, Takamudoma, UNHCR, Kulatamga, Dukha, the Nasaya, Mahaminji Young Windandui, WFB, Kaba Sana Yeka, CC Windandui, Coxes Sago, Nauta Yashila, Ruinja, Dukha, the Tetuinele, Twistum, Gerelu, Miss New Wadka, Piovari, Tapi Ruinja Dukha, there we go, Handamshi, Kuni, Pina, Wune.
The United States calls on the government of Burma to allow for immediate and unhindered humanitarian access to reach people in
the United States.
Bangladesh Kizin P Nimanangu Twayame Kizin Piamale USAID Chikenine Nanganjai Winji Mike Pompyuta Tuye Kizin Patelu A P Sin Kambu Shigelule Miss Niwadka Biobari.
Later this week Administrator Green will be in Burma on behalf of Secretary Pompeo. He will meet with
Nanganjai Winji Pompeo Kuza Didrimpan Nama Ma USAID Chike Green Ha Yamanangu Twaya B Yama Soya Yashirine Twisonga
ချခိုင်ပြည်နယ်နဲ့တခြားပြည်နယ်တွေမှာဖြစ်နေတဲ့အကြမ်းဖက်မှုတွေအဆုံးတိုက်ရေးအတွက်ခြေလှမ်းတွေစားဖို့တိုက်တွန်းမှာဖြစ်ပါတယ်သူခီးစဉ်ပြန်မှာအစီရင်ခံချက်အပြည့်အစုံကိုလည်းနိုင်ငံသားရေးဝန်ကြီးကတရှိဖို့စောင့်မျှော်နေပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့ကိုမေလ22ရက်နေ့နဲ့ဆက်နှစ်တုန်းမှာတွားရောက်ဖို့ရှိပြီးတမရထရမ်ရဲ့အင်ဒိုပစိဖစ်အမေရိကန်ဗျူဟာနဲ့ပတ်သက်လို့လေအာရှတခွင့်ရှိ USAID အကြီးအကဲတွေနဲ့ဆွေးနွေးဖို့ရှိကြောင်းလည်းသိရပါတယ်ရှင်ဒေါ်လာလာတန်ပြောပြသွားတာဖြစ်ပါတယ်သူရရှိမြတ်ခင်ဗျာရူညာမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိမ်နင်းခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျို Nikki Haley ကလို့ဝေဖန်ပြောဆိုခဲ့တာပါလူခွင့်ရေးအဖွဲ့တွေကတော့ဒီနိုင်ငံရဲ့မြန်မာနိုင်ငံပေါ်ယက်တီချက်တွေကပြောင်းလဲလာနိုင်တယ်လို့လည်းဆိုပါတယ်အကြောင်းစုံကိုကုကြောင်းလင်းပြောပြပါလိမ့်မယ်ခင်ဗျာ
ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဗြိတိန်နိုင်ငံကအဆိုပြုချက်မူကြမ်းတရက်ပြီးခဲ့တဲ့ပတ်တုန်းကတင်သွင်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမူကြမ်းကိုပြင်ဆင်မှုတွေတော်တော်များများလုပ်ဖို့တရုတ်နိုင်ငံကလုံခြုံရေးကောင်စီကိုတောင်းဆိုခဲ့တာကြောင့်အဖွဲ့ဝင်15နိုင်ငံပါတဲ့လုံခြုံရေးကောင်စီကနောက်ဆုံးမှာတော့အားနည်းတဲ့မူကြမ်းတရက်ကိုပဲသဘောတူညီခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်နစ်ကီဟေလီကတင်းနာနေတုန်းကလုံခြုံရေးကောင်စီစည်းဝေးမှာဝေဖန်ခဲ့တဲ့အခါနိုင်ငံရဲ့အမည်ကိုထည့်မပြောခဲ့ပေမဲ့လည်းတရုတ်နိုင်ငံကိုဆိုလိုတယ်ဆိုတာကတော့ထင်ရှားပါတယ
် Some members of the council have kept us from taking action for cynical and self-interested reasons.
လုံခြုံရေးကောင်စီတွေကအဖွဲ့ဝင်နိုင်ငံတချို့ဟာအတချီပြီးတော့ကိုကျိုးစည်းဝါးကိုပဲကြည့်လို့တဲ့အကြောင်းပြချက်တွေနဲ့အရေးယူဆောင်ရွက်မှုတွေထွက်မလာနိုင်အောင်လုပ်နေကြပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်တွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေစီကိုခီးထွက်နေတော့ကောင်စီရဲ့ညီညွတ်မှုကိုပြသဖို့အရေးမှာကောင်စီတွေကတချို့အဖွဲ့ဝင်နိုင်ငံတွေရဲ့စာသားပြင်ဆင်ချက်တွေလှုပ်ခိုင်းခဲ့တာမျိုးကြောင့်ကောင်စီကပြောချင်တဲ့သတင်းစကားတွေကိုထိထိရောက်ရောက်မပြောနိုင်ခဲ့ပါဘူ
းတတမန်တွေရဲ့ပြောဆိုချက်အရမြန်မာအရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးမှုတွေမှာရုရှားနိုင်ငံဟာတရုတ်ဘက်ကရက်တည်ခဲ့တယ်လို့ဆိုပါတယ် HRW Human Rights Watch လူခွင့်ဆောင်ကြည့်မှုအဖွဲ့ရဲ့အာရှရေးရာမှူးဆောင်ညွှန်ကြားရေးမှူး Brett Adams ကတော့တရုတ်နဲ့ရုရှားနိုင်ငံတွေကိုယ်တိုင်ကလူခွင့်ရေးချိုးဖောက်နေကြတာကြောင့်မြန်မာဘက်ကရက်တည်ပေးနေကြတာလို့ဆိုပါတယ
် The reason they are defending Burma is that they're also trying to defend themselves because both countries have terrible human rights records
မြန်မာကရုရှားနဲ့တရုတ်ကအကာအကွယ်ပေးနေတဲ့အကြောင်းကသူတို့ကိုသူတို့ကာကွယ်ဖို့ကြိုးစားနေကြတဲ့သဘောပါပဲ။ဘာကြောင့်လဲဆိုတော့ဒီနိုင်ငံစလုံးကလူခွင့်ရေးချိုးဖောက်မှုတွေစူးစူးရွရွလှုပ်ထားကြတဲ့နိုင်ငံတွေပါ။တရုတ်ဆိုရင်တိဘက်နဲ့ဝီဂါလူမျိုးစုတွေပေါ်အပြင်းထန်နှိပ်ကွပ်ထားတာပါ။ရုရှားဆိုရင်လည်းကော့ကေးဆပ်ဒေတာကလူနည်းစုတွေပေါ်မှာနှိပ်ကွပ်နေတာကြားပါပြီ။တရုတ်နဲ့ရုရှားကလူခွင့်ရေးကိစ္စကိုလူညုံရေးကောင်စီမှလုံးဝတက်မလာစေချင်တာပါ။ဘာကြောင့်လဲဆိုတော့ဒီချိန်မှာပြည်သူတွေကလူခွင့်ရေးဆိုင်ရာအရေးယူမှုမျိုးနဲ့သူတို့ကိုတိုက်ခိုက်လာကြမှာစိုးရိမ်နေကြလို့ပါပဲ
။တရုတ်နဲ့ရုရှားနိုင်ငံတွေရဲ့မြန်မာပြည်ပေါ်မှာထားတဲ့အမြင်တွေပြောင်းလဲလာနိုင်ခြေရှိတဲ့ချက်တွေကိုလည်း HRW လူခွင့်ရေးအဖွဲ့က Brett Adams ကထောက်ပြပါတယ
်။ Second, China does not want the United Nations involved in a neighboring country in Burma of course
ဒုတိယတစ်ချက်ကတော့တရုတ်ဟာသူ့နေမင်းကြီးကတ်နေတဲ့အင်းကြီးချင်းမြန်မာနိုင်ငံမှာကုလသမဂ္ဂကလာပြီးတော့လှုပ်ဆောင်တာတွေကိုမလိုလားပါဘူးရိုဟင်ညာတွေအတိုက်အခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးတာမျိုးတောင်တရုတ်ကလိုလားတာမဟုတ်ပါဘူးတရုတ်နဲ့ရုရှားကမြန်မာဘက်ကနေအခိုင်အမာရပ်ပြီးတော့အပြည်ပြင်ကာကွယ်ကြမှာပါပဲဒါပေမဲ့လည်းလုံခြုံရေးကောင်စီမှာတရုတ်နဲ့ရုရှားနိုင်ငံတွေကမြန်မာပြည်ဆိုင်ရာအမြင်တွေပြောင်းလဲလာစေမယ့်အကြောင်းအရာတွေဖိအားတွေတော့ရှိလာပါလိမ့်မယ်အဲ့ဒါတွေကတော့ HRW လိုလူခွင့်ရေးအဖွဲ့အစည်းတွေကအဆက်မပြတ်တင်ပြနေတဲ့အစည်းအဝေးခန်းစာတွေကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကစက်တင်ဘာလကျရင်တင်သွင်းမဲ့အမတန်အဓိကကျတဲ့အစည်းအဝေးခန်းစာတွေကြောင့်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုလူမျိုးတုံးတပ်ဖြတ်မှုစတဲ့အချက်တွေကြောင့်ပြုံးနေရုရှားကမြန်မာကိုအကာအကွယ်ပေးခြင်းပေမဲ့လည်းရှောင်လွှဲလို့မရတဲ့အခြေအနေကြုံလာရပါလိမ့်မယ်လောလောဆယ်မှာတော့ဖြစ်မလာသေးပေမဲ့ရေရှည်မှာတော့မြမကြီးဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီမှာလက်ခံပြီးချမှတ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကလည်းစက်တင်ဘာလနောက်ပိုင်းမှာဖြစ်ကောင်းဖြစ်လာနိုင်ပါတယ်
။မြမကိုတရုတ်ဘက်ကအကာအကွယ်ပေးနေရတဲ့အကြောင်းနောက်တစ်ချက်ရှိသေးတာကိုလည်း Brett Adams ကရှင်းပြပါသေးတယ
်။ There's no doubt that China can tell the Burmese leadership that if we don't protect you, you are going to be arrested and taken to the International Criminal Court.
မြမကောင်းဆောင်တွေကိုတရုတ်ကပြောနေတာတခုကခမရတို့ကိုကျွန်တော်တို့တရုတ်ဘက်ကအကာအကွယ်မပေးရင်ခမရတို့တွေအဖမ်းခံရပြီးတော့နိုင်ငံတကာခုံရုံးမှာအစ်စ်ခံရလိမ့်မယ်ဆိုတဲ့ကိစ္စပါပဲ။ဒါကတန်တရားဖြစ်စရာမရှိပါဘူး။ဒါကတိတ်အစွမ်းထက်တဲ့ကြိုးကန်ထိန်းချုပ်နိုင်မှုပါ။တရုတ်ကသူတို့ကိုလိုအပ်နေတယ်လို့မြန်မာစစ်တပ်ကလည်းတရုတ်ကိုလိုအပ်နေတယ်ဆိုတာမြန်မာစစ်တပ်ကလည်းသိလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာတရုတ်အတွက်လူညုံရေးအရာရောစီးပွားရေးအရာပါအကျိုးစီးပွားဆိုင်ရာကိစ္စတွေကြီးကြီးမားမားရှိနေလို့ပါပဲ။
ရိုဟင်ဂျာပြည်ပကဖြစ်ရှင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ကြတဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာတနင်္လာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာရှင်းလင်းပြောဆိုခဲ့ကြပါတယ်။အဲဒီမှာတရုတ်တမ်မတ်မားဆောင်ရှုကရှုပ်ထွေးမှုတွေပို့ပြီးတော့ဖြစ်မလာရအောင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားအပြန်အလှန်ဖြည့်ရှင်းမှုတွေကိုလုံခြုံရေးကောင်စီကအားပေးတဲ့နယ်လို့ပြောခဲ့ပါတယ်။မြန်မာတမ်မတ်ဟောက်တိုဆွန်ကတော့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရကခွင့်ပြုမှာမဟုတ်တဲ့အကြောင်းနဲ့တပ်တွေထောက်ထားတွေနဲ့တင်ပြလာတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုခဲ့ပါတယ်
။ကိုကျော်အောင်လည်းပါခင်ဗျာ။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ဒီလအတွင်းစစ်ဆောင်ဒုက္ခတွေထောင်ထဲချီးပြီးတော့ရှိလာတဲ့အတွက်အထူးစိုးရိမ်ကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောပါတယ်။ဒါပြင်တောတောင်ထဲမှာပြိမိနေတဲ့စစ်ကြောင်ဒုက္ခတွေတွေလည်းလူသားချင်းစာနာမှုအကူအညီတွေရအောင်လုပ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
ရခိုင်မြောက်ပိုင်းကနေတိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ကိစ္စကိုနိုင်ငံတကာကအာရုံစိုက်နေကြချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်တိုက်ပွဲတွေကြောင့်ဥယျာဉ်ဆွန့်ခွာထွက်ပြေးပြီးတောတောင်ထဲပုံအောင်နေရတဲ့ရှစ်ဆောင်တွေရပိုင်းတွင်းမှာပဲထောင်းနေချီရှိလာတာအတွက်စိုးရင်စိတ်ပူကြောင်းကုလသမဂ္ဂဂျနီဗာရုံးချုပ်မှာအင်ကာနိကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ OHCHR လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးပြောခွင့်ရ Rupert Gobel ကပြောပါတယ်
We're deeply concerned about the escalation in attacks by military forces and armed groups in Kachin and northern Shan states in Myanmar.
မြန်မာနိုင်ငံမှာစစ်ကြောင်းရှင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေအရှိန်မြင့်လာတာကျွန်တော်တို့အထူးစိုးရိမ်ပါတယ်။အိုးရင်ဆွန့်ခွာထွက်ပြေးရသူပေါင်းတသိန်းလောက်ရှိရကနေအေပီလာစောစောပိုင်းကစပြီးတော့ကချင်ပြည်နယ်ထဲမှာနောက်ထပ်စစ်ပေးဆောင်ဒုက္ခတွေ8400လောက်တိုးလာတာပါ။
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကအောင်လော့ဒေတာတဝိုက်တိုက်ပွဲတွေကြောင့်ထွက်ပြေးရင်တောတောင်တွေထဲမှာသတင်း၄ဘက်လောက်ပိတ်မိနေတဲ့ရွာသားတွေကိုဒီသတင်းဖတ်ထဲမှာပဲဘေးလွတ်ရာကိုပြောင်းရွှေ့ပေးနိုင်ကြတာဖြစ်ပါတယ်။ဒါပေမဲ့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့နေရာတွေမှာပိတ်မိနေသူအများအပြားရှိနေသေးတဲ့အပြင်အဲ့ဒီဒေတာဟာတောတောင်ထူထပ်ပြီးလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့နေရာဖြစ်တဲ့အတွက်ဒုက္ခတွေရေလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေတယ်လို့လည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာဖြစ်ပွားတဲ့တိုက်ပွဲတွေမှာအရတားတေဆုံးထိခိုက်ဒဏ်ရာရမှုတွေရှိနေတယ်လို့အစိုးရတပ်တွေကလက်နက်ကြီးတွေနဲ့ဒဏ်ပြန်တိုက်ခိုက်နေတာဖြစ်ကြောင်းလည်းပြောပါတယ်
။ In Shan State on Saturday at least 14 civilians were reportedly killed and at least 20 others injured in attacks by armed groups.
ရှမ်းပြည်နယ်မှာစနေနေ့ကဖြစ်ပေါ်တဲ့တိုက်ပွဲမှာတော့အရတား14ယောက်တေဆုံးပြီးအနည်းဆုံးလူ20လောက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။တိုင်းဒါလက်နက်ကိုင်တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးတော့မြန်မာစစ်တပ်ကလည်းပြင်းပြင်းထန်ထန်ပြန်လည်တိုက်ခိုက်ခဲ့တာပါ။တပ်မတော်ကလက်နက်ကြီးတွေနဲ့လေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တယ်လို့သတင်းတွေရပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကနမ်တူမြို့နယ်ထဲမှာဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းထွက်ပြေးရတဲ့ဒုက္ခတွေက600ကျော်ရှိနေပါတယ်။ဒါကြောင့်အခုလိုတိုက်ခိုက်နေမှုတွေရပ်ဆိုင်းကြဖို့နဲ့အရတားတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကပန်ကြားလိုက်တယ်လို့တိုက်ပွဲဖြစ်ပွားနေတဲ့ဒေသရင်းရှိနေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေရအောင်လုပ်ပေးဖို့ကုလသမဂ္ဂကတောင်းဆိုကြောင်း OHCHR ရုံးပြောခွင့်ရရူပတ်ကိုဗယ်ကပြောပါတယ်
We urge all sides to exercise restraint and to fully respect international humanitarian law.
တိုက်ခိုက်မှုတွေရပ်ဆိုင်းရဖို့အတွက်ဘယ်အားလုံးကိုတိုက်တွန်းပါလဲ။နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူ့အခွင့်အရေးကိုအပြည့်အဝလေးစားဖို့အချိန်နဲ့အမျှရပ်သားတွေကိုအကာအကွယ်ပေးဖို့လည်းတိုက်တွန်းပါလဲ။ကချင်နဲ့ရှမ်းပြည်နယ်တွေမှာကာလကြာရှည်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ကြီးမားတဲ့ဒုက္ခတွေခံစားနေရတာမို့ဒီပြဿနာကိုစစ်ပန်ပြီးအဓိပ္ပာယ်ရှိတဲ့ဆွေးနွေးမှုတွေနဲ့လက်တွဲဖြေရှင်းရဖို့တိုက်တွန်းပါလဲ။ဒါအပြင်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေရောတိုက်ပွဲတွေကြားမှာပိတ်မိနေသူတွေအတွက်ပါလူသားချင်းစာနာမှုအကူအညီတွေရအောင်လုပ်ပေးဖို့တောင်းဆိုပါတယ်
။အင်ကားနဲ့မနက်ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသမှာအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6အခြေစိုက်ရာမူဆယ်မြို့အရှိတ်မုံကိုဒေသမှာဖြစ်ပွားတာဖြစ်ပြီးစနေနေ့ကမူဆယ်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်တရုတ်မြန်မာနယ်စပ်ဒေသမှာဒုတိယအကြိမ်ထပ်မံဖြစ်ပွားတဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကချင်ပြည်နယ်ရင်တိုက်ပွဲတွေအဆုံးသတ်ရေးအတွက်တောင်းဆိုဆန္ဒပြသူတွေမကြသေးခင်ကပဲအဖမ်းခံခဲ့ကြရတဲ့ကိစ္စအတွက်လည်းစိုးရိမ်ကြောင်းနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခွင့်ကိုလေးစားဖို့ပါမြန်မာအစိုးရကိုကုလသမဂ္ဂကပန်ကြားခဲ့ပါတယ်
။ဒေါခင်မျိုးတက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဂါဇာဒေသမှာပါလက်စတိုင်းဆန္ဒပြသူ60ထက်မနည်းတိဆုံးခဲ့ရတဲ့ဣသရေလစစ်တပ်ရဲ့နှိမ်နှင်းမှုနဲ့ပတ်သက်လို့ကုလသမဂ္ဂလူညိုရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။ပါလက်စတိုင်းပြည်သူတွေကိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုလို့ပါလက်စတိုင်းဘက်ကဣသရေလကိုအပြစ်တင်ပါတယ်။ဣသရေလဘက်ကတော့သူတို့ရဲ့ပိုင်နဲ့ကိုကာဝေးတာဖြစ်တယ်လို့တုံ့ပြန်ခဲ့ပြီးပါလက်စတိုင်းဆန္ဒပြသူတွေတေဆုံးခဲ့ရမှုနဲ့ပတ်သက်လို့ဟားမတ်ကိုအပြစ်တင်ရမယ်လို့တုံ့ပြန်ခဲ့ပါတယ်။အငင်းပေါ်စရာဂျေရုဆလင်မြို့မှာအမေရိကန်တပ်ရုံးဖွင့်လှစ်လိုက်တဲ့အတွက်အကြမ်းဖက်မှုနဲ့ပတ်သက်လို့အမေရိကန်ကတော့ကာကွယ်ပြောဆိုခဲ့ပါတယ်။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင
်ဗျာ။ပါလက်စတိုင်းနဲ့အစ္စရေးပိုင်နယ်ကြားခြံစည်းရိုးတာချတဲ့ဂါဇာဒေသမှာဒီနေ့လနေ့တုန်းကပါလက်စတိုင်းတွေရဲ့ဆန္ဒပြမှုကိုအစ္စရေးစစ်တပ်ကလက်နက်အင်အားသုံးနှင်းနှင်းခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်ပါလက်စတိုင်း60ထဲမှနေတေဆုံးခဲ့ပါတယ်။2000ကျော်လဲထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်နှိမ်နှင်းမှုအပေါ်နိုင်ငံတကာကအစ္စရေးကိုဝေဖန်ပြစ်တင်ခဲ့ကြပါတယ်။အစ္စရေးတို့ကတော့ဟားမတ်စ်အဖွဲ့ကဆန္ဒပြသူတွေကိုအကာအကွယ်ယူပြီးသူတို့နယ်စပ်ကိုတိုက်ခိုက်ဖို့ကြိုးစားတဲ့အတွက်အစ္စရေးတပ်တွေကကာကွယ်တိုက်ခိုက်ခဲ့တာလို့ပြောပါတယ်။2014ခုနှစ်အစ္စရေးပါလက်စတိုင်းစစ်ပွဲတွေကဆိုရင်ပါလက်စတိုင်းတို့ထိခိုက်ဒေဆုံးမှုအများဆုံးပဋိပက္ခနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။ဒေဆုံးခဲ့သူတွေအတွက်ခေတ္တညင်သက်ပြီးဆွေးနွေးပွဲကိုစတင်ခဲ့တာမှာအရှိလေပိုင်းဒေသညီညာရေးလုပ်ငန်းစဉ်ဆိုင်ရာအထူးညှိနှိုင်းရေးမှူးနီကိုလေမလာတင်နော့ဖ်ကဂါဇာမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကိုအပြစ်တင်ခဲ့ပါတယ်
။ Israel has a responsibility
celebrate its use of force, to not use lethal force except as a last resort.
SMA ကြောက်တော်မဲ့ချင်းကြောင်မှုနဲ့အကြီးကျယ်ထိခိုက်ဒဏ်ရာရတဲ့အခြေအနေမျိုးမရောက်ဘူးဆိုရင်ဣသရေလကတည်စီနိုင်တဲ့လက်နက်မျိုးမသုံးဖို့တောင်းဝန်ရှိပါတယ်။ကိုယ်နဲ့ဆက်ကိုကာကွယ်ရမှာဖြစ်ပေမဲ့တူညီတဲ့အတိုင်းအတာနဲ့သာတုံ့ပြန်ရမှာပါ။အသက်ဆုံးရှုံးရတဲ့ဖြစ်ရအတွက်စုံစမ်းရမှာဖြစ်ပါတယ်။ဂါဇာရီဒါကိုဆယ်စုနှစ်ကျော်ထိန်းချုပ်ထားခဲ့တဲ့ဟာမတ်အဖွဲ့အနေနဲ့လည်းဆန္ဒပြသူတွေကိုအကာအကွယ်ယူပြီးနေဆက်ချင်းစီယုံမှာဘုံထောင်ရန်စတာမျိုးမလုပ်စင်ပါဘူး
။ဂါဇာမှာပါလက်စတိုင်းတို့တည်ဆုံခဲ့ရတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းအမြဲတမ်းကိုယ်စားလှယ်ရီယက်မန်ဆောကတော့အစ္စရေးတို့ရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုလို့ဖော်ပြပြောဆိုခဲ့ပါတယ်
။ဆိုင်ဒါရာအီဆနဒူမဂျလစ်အလ်အမ်နီအီလ်အမ်လ်
နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်နေတဲ့အကဲဆက်တဲ့ပြဿနာကိုလုံခြုံရေးကောင်စီကအချိန်မဆိုင်မဲ့ဖြေရှင်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်။ပါလက်စတိုင်းပြည်သူတွေအပေါ်မှာအထူးသဖြင့်အခုဂါဇာမှာအစုလိုက်ပြုံလိုက်တပ်ဖြတ်နေတာတွေရပ်သွားအောင်လုံခြုံရေးကောင်စီအနေနဲ့အမြန်ဆုံးဆောင်ရွက်ပေးရပါလိမ့်မယ်
။အစ္စရေးဘက်ကတော့ဆန္ဒပြသူတွေကခြံစည်းရိုးကျော်ပြီးတော့အစ္စရေးဘက်ဝင်ဖို့ကြိုးစားခဲ့လို့သူတို့နယ်နိမိတ်ကိုကာကွယ်ခဲ့တာဖြစ်ပြီးဂါဇာဒေသမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့သူတို့ကိုအပြစ်မတင်သင့်ဘူးလို့တုံ့ပြန်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့လက်နက်ကိုင်ဟာမတ်စ်အဖွဲ့ရဲ့အပြစ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးအမြဲတမ်းကိုယ်စားလှယ်ဒန်နီဒန်နွန်ကပြောပါတယ်
။ We know that some of the casualties are terrorists. And by the way, we regret every casualty.
တေဆုံးသူတို့ကအကျန်းဖက်သမားတွေလို့ကျွန်တော်တို့သိထားပါတယ်။ထိခိုက်တေဆုံးမှုတိုင်းအတွက်ကျွန်တော်တို့ဝမ်းနေပါတယ်။ပုံတွေမြင်ရတော့ကျွန်တော်တို့စိတ်မကောင်းပါဘူး။ဒါပေမဲ့အဲ့ဒီသူတွေဟာဟာမတ်ရဲ့အတုံးချမှုကိုခံကြရတာပါ
။အစ္စရေးတို့သိမ်းပိုက်ထားတဲ့နေရာကိုပါလက်စတိုင်းတို့ကိုပြန်ပေးဖို့ဂါဇာနယ်စပ်မှာပါလက်စတိုင်းတို့ဘက်ကလွန်ခဲ့တဲ့သတင်း6ပတ်လောက်ထဲကဆန္ဒပြနေကြတာပါ။အငင်းပွားစရာဖြစ်နေတဲ့ဂျေရုဆလမ်မှာအမေရိကန်တန်ယုံတင်းလာနေကဖွင့်လှစ်ခဲ့လို့ဂါဇာမှာအခုလိုသွေးထွက်တန်ယုံပဋိပက္ခဖြစ်ခဲ့တာဆိုတဲ့ပြောဆိုမှုတွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပယ်ချခဲ့ပါတယ်။ခုလိုပဋိပက္ခဖြစ်နေတာတွေအားလုံးကအီရန်အစိုးရကြောင့်လို့လုံခြုံရေးကောင်စီကိုအခုလိုပြောကြားခဲ့ပါတယ်
။ In recent days, Hamas terrorists backed by Iran have incited attacks against Israeli security forces and infrastructure.
အစ္စရေးလုံခြုံရေးတပ်ဖွဲ့တွေနဲ့အဆောက်အုံတွေအပေါ်အီရန်ကြောတောက်နောက်ခံပေးထားတဲ့ဟမတ်အကြမ်းဖက်တွေကဒီရက်ပိုင်းတွင်မှပဲတိုက်ခိုက်ဖို့အတွက်လှုံ့ဆော်မှုတွေလုပ်ခဲ့ပါတယ်။ဒီပေါ်မှာကျမတို့အာရုံစိုက်ထားတယ်ပါတယ်။ဖြစ်နေတာတွေအားလုံးကိုကြည့်ရင်အီရန်အစိုးရကမတိမငင်ဖြစ်အောင်လုပ်နေတာကြောင့်ဒါတွေဖြစ်နေတာပါ
။အင်ဂါနီကဂါဇာမှာတော့ဒီနေ့လနေ့တုန်းကတည်ဆုံသွားတဲ့ပါလက်စတိုင်းတွေရဲ့အတုပအခမ်းအနားကိုထောင်ထဲချီတက်ရောက်ခဲ့ကြပါတယ်။အစ္စရေးနဲ့နယ်စပ်မှာလည်းဆန္ဒပြမှုတချို့ရှိပေမဲ့တင်းလာနေကတော့အင်အားမများခဲ့ပါဘူး။ဆန္ဒပြသူတချို့ကအစ္စရေးဘက်ကိုဂဲရီနဲ့ပြစ်ပေါက်မိရှူရာတွေလုပ်ခဲ့ကြသလိုအစ္စရေးဘက်ကလည်းမျက်ရည်ယိုဘုံးတွေနဲ့ပြန်ပစ်ခဲ့ပါတယ်။တင်းလာနေတော့ကအစ္စရေးနိုင်ငံတီထောင်တဲ့နေ့တစ်ပတ်လည်နေ့ဖြစ်ပါတယ်။အစ္စရေးနိုင်ငံတီထောင်လိုက်တဲ့အတွက်အစ္စရေးပိုင်နဲ့အဖြစ်သတ်မှတ်လိုက်တဲ့နေရာတွေကနေပါလက်စတိုင်း9သိန်းကျော်နှင်ထုတ်ခံခဲ့ရပါတယ်။အဲဒီအတွက်ပါလက်စတိုင်းတို့ကလည်းကပ်ဘေးကြောက်တဲ့နေ့လို့အဓိပ္ပာယ်ရတဲ့နေကဘာနေ့ကိုသတ်မှတ်ခဲ့ပါတယ်။အင်္ဂါနေ့ကကြောက်တဲ့အနည်း90ပြည့်နေကဘာနေ့အထိမ်းအမှတ်ကိုဂျော်ဒန်ပြည့်နောက်ဖက်ကမ်းဒေသအပြင်ဂျော်ဒန်နိုင်ငံ၊လက်ဘနွန်နိုင်ငံတွေမှလည်းကျင်းပခဲ့ကြပါတယ
်။ဂါဇာဒေသမှာဆန္ဒပြသူတွေပေါ်အစ္စရေးဘက်ကအကြမ်းဖက်နှိမ်နင်းမှုအခြေအနေကိုမဆုမြတ်မုံတင်ပြပေးခဲ့တာပါ။ VOA American တန်ရဲ့ဗိုလ်ရုနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်း나이ဝဲအစီအစဉ်မှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာပါ။ဆောင်းမြောနားဆင်နိုင်ပါတယ်။ VOE ကို email ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တည်တချင်းတောင်းကျင်နေဆိုရင် VOE ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ VOE ကိုတယ်လီဖုန်းနဲ့ဆက်သွယ်ချင်တဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1-232-382-555လေးဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်က2018ခုနှစ်မေလ16ရက်ဗူရူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ24 50 52တို့အပြင်လိုင်းလံမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းရဲ့ website စာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ကျွန်တော်တို့စာနာပြချင်တိုင်းပြလို့မရပါဘူးဗျစာနာပြချင်လို့ဆိုဒီစိတ်ဥပဒေနဲ့အညီကျွန်တော်တို့ကခွင့်ပြုချက်တွေတောင်းပြီးတော့
ဒါကတော့အင်္ဂါညတိုင်းလိုင်းစုနေကန်ကိုပြန်လည်ပြီးတော့ထုတ်လွှင့်တဲ့ခါမှာအပြည့်စုံနားဆင်ကြမှာပါဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတချို့ကိုခေါင်းထုတ်တင်ပြထားတဲ့အစီအစဉ်နန်းနခင်အင်္ဂလိပ်စာတင်ကန်းစာပူချချက်စာရာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုကောင်းထုတ်ပြီးတော့ဥကြော်စံသားနဲ့သူတင်ပြပေးပါမယ်
။အာရှလူခွင့်ရေးအတွက်ဥရောပသက်နကရဲ့တကူတော်တိုက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ Fraser Cameron ရဲ့ဆောင်းပါးကို Eurasian Resume မှာဖတ်ရပါတယ်။ဥရောပသက်နကဟာ American ပြည်ထောင်စုနဲ့လက်တွဲပြီးအာရှမှာဒီမိုကရေစီနဲ့လူခွင့်ရေးထွန်းကားဖို့ဆောင်ရွက်လာခဲ့ပါတယ်။2014ခုနှစ်အထိပုံမှန်အတိုင်းချီတက်လာခဲ့ပေမဲ့အဲ့ဒီနောက်မှာတော့တရုတ်နဲ့အစ်တော်အာရှနိုင်ငံအများစုရဲ့အခြေအနေဟာနောက်ပြန်လျှော့ချသွားခဲ့ပါတယ်။တရုတ်ပြည်မှာရှီကျင်းဖင်ဟာတင်းကြပ်တဲ့ထိန်းချုပ်မှုကိုပြုလုပ်လာတဲ့ထိုင်းနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆက်တန်းတိုးလာတဲ့ဖိလစ်ပိန်းမှာဒူတတ်တေးရဲ့ကြမ်းကြုတ်တဲ့မူရင်းနှိမ်နင်းမှုဆက်လက်ရှိနေစေမြန်မာပြည်မှာတိုင်းရင်းသားလူမျိုးစုလိုက်ရှင်းနေတာကိုတပ်မတော်ကလုပ်လာတယ်။ကမ္ဘောဒီးယားမှာအတိုက်ခံပါတီကိုဟွန်ဆန်ကဖျက်ဆီးလိုက်တဲ့အစသဖြင့်ဒါတွေကိုပြန်လည်တက်မှတ်ပေးဖို့ဥရောပသမဂ္ဂကကြိုးပမ်းခဲ့ပေမဲ့စိတ်မအောင်မြင်လှပါဘူး။တကယ်တမ်းတော့ဥရောပသမဂ္ဂကိုနှက်ကြတဲ့လူခွင့်ရေးကိစ္စမှာစဉ်လုံးကြောမဟုတ်ပါဘူး။သူတို့ရဲ့အဖွဲ့ဝင်ဖြစ်တဲ့ပိုလန်တို့ဟန်ဂရီတို့မှလူခွင့်ချုပ်ဖောက်မှုတွေရှိနေပါတယ်။ပြီးတော့အာရှနိုင်ငံတွေကိုသူတို့ဝေဖန်ပြီးမဲ့ဆာဒီအရေဗျာကိုကြတော့ဘာမှမပြောကြဘူးလို့လည်းဝေဖန်ခံရပါတယ်။လူခွင့်ချုပ်ဖောက်မှုကိုအဆုံးပြုတဲ့ဥရောပသမဂ္ဂရဲ့လက်နက်ကတော့ trade sanction လို့ခေါ်တဲ့ကုန်သွယ်ရေးတန်ခတ်ပိတ်ဆို့မှုပဲဖြစ်ပါတယ်။1989 TNMN အရေးခင်းအစားပြီးတရုတ်ပြည်ပေါ်မှာလက်နက်ရောင်းချမှုကိုပြင်ပခဲ့ပါတယ်။မြန်မာပြည်ကလည်းဒီမိုကရေစီပြုပြင်ပြောင်းလဲရေးစတင်လာတဲ့အချိန်တည်းစီးပွားရေးတန်ခတ်ပိတ်ဆို့ခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်ရက်စက်ကြမ်းကြုတ်မှုမှာပါဝင်တဲ့မြန်မာစစ်တပ်ကလူတွေကိုလည်းတန်ခတ်ပိတ်ဆို့ဖို့လှုံ့ဆော်နေပါတယ်။အာရှနိုင်ငံတွေကိုဝေဖန်ရမှာဂျပန်နဲ့တောင်ကိုရီးယားတို့ကလက်ဆောင်ကြသလိုကမ္ဘာအကြီးဆုံးဒီမိုကရေစီဖြစ်တဲ့အိန္ဒိယကလည်းမပါဝင်ပါဘူး။မြန်မာနိုင်ငံကိုရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဆုတ်ချရမှာအင်ဒိုနီးရှားနဲ့မလေးရှားတို့ပါဝင်ကြပေမဲ့သူတို့ပြည်တွင်းနိုင်ငံရေးညီမှန်းချက်အတွက်သာဖြစ်ပါတယ်အရေးကြီးဆုံးအခက်အခဲကတော့အမေရိကန်ပြည်ထောင်စုကမထောက်ခံဘဲနေခြင်းပဲဖြစ်ပါတယ်အဓိကကတော့အမေရိကန်ပြည်ထောင်စုကအာရှနိုင်ငံတွေကိုစစ်လက်နက်ပစ္စည်းရောင်းချင်လို့ပါပဲလူခွင့်ရေးချုပ်ပေါင်းမှာပါဝင်တဲ့အာရှစစ်တပ်တော်တော်များများနဲ့အမေရိကန်တို့ကဆက်သွယ်ရှိနေကြတာပါဒီလိုအတိုက်ခံတွေကြုံတွေ့နေရပြီမဲ့ဥရောပစစ်မှတ်ကတော့ကုန်သွယ်ရေးကိုလူခွင့်နဲ့ခွဲခြားလိုက်မယ်မဟုတ်သလိုလူခွင့်ချူပါမှုတွေကိုလည်းဆက်လက်ထောက်ပြဝေဖန်တော့မှဖြစ်တယ်လို့យေသားထားပါခင်ဗျာ
အတန်တိတ်နေတဲ့အာစာရဲ့နောက်ွယ်ကအကျန်စီဆိုပြီး EAWDI online စာတော်မှာဖော်ပြထားတဲ့ဆောင်းပါးကိုဆက်လက်ကောင်းထုတ်တင်ပြပေးပါမယ်အာစာလို့သိကြတဲ့ရခိုင်ရိုညာကေတင်ရေးတက်ဟာဇန်နဝါရီလ31ရက်နေ့ကတွစ်တာလူမှုကွန်ရက်ကတဆင့်တခြားလက်နက်ကိုင်အဖွဲ့တွေဓမြတွေလူကုန်ကူးတဲ့အုပ်စုတွေမူရစေဝါတဲဆောင်ရောင်းချနေတဲ့အုပ်စုတွေအာစာအဖွဲ့လူပုံမှားရိုက်ပြီးတော့လှုပ်ရှားနေကြသူတွေကိုသတိပေးထားတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအဖွဲ့တွေအနေနဲ့သူတို့ကိုသူတို့ရိုဟင်ညာအုပ်စုကပါဆိုပြီးနိုင်ငံတကာမျက်နှာစာမှာအာစာအဖွဲ့ရဲ့ပုံရိပ်ကိုထိခိုက်အောင်မလုပ်ကြဖို့သတိပေးထားတာဖြစ်ပါတယ်။အာစာဟာအဲ့ဒီကြေညာချက်ထုတ်ပြီးတဲ့နောက်ပိုင်းလုံးဝဘာသာမှမထွက်ဘဲနေနေခဲ့ပါတယ်။ရန်ကုန်အခြေစိုက်လေးလာတုံးသက်သူဦးမမောင်စိုးကတော့အခုဆိုရင်ရိုဟင်ညာအရေးဟာကုလသမဂ္ဂမှာဆွေးနွေးနေကြတဲ့အဆင့်ကိုရောက်နေပြီဖြစ်တယ်။နိုင်ငံတကာကနေအာယုံစိုက်သွားစီလို့တဲ့သူတို့ရဲ့ရည်ရွယ်ချက်အောင်မြင်သွားလို့အာစာငြိမ်သက်နေတာဖြစ်ကောင်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။သူ့လိုပဲမြမအရေးတုံးသက်သူနောက်တစ်ဦးဖြစ်တဲ့ဒေးဗစ်မက်တီယာဆင်ကလည်းအာရှတိုင်းစွာရေးသားထားတဲ့သူ့ရဲ့ဆောင်းပါးတို့မှာအာစာအနေနဲ့ပေါက်တက်ရအားချောင်းလိုက်မယ်ဆိုရင်သူတို့ဖြစ်စေခြင်းနဲ့မြမစစ်တပ်ပေါ်နိုင်ငံတကာရာဇဝတ်မှုခုံရုံးကနေစစ်ဆေးဖို့ကိစ္စတို့ယူဂိုစလာဗီးယားက Kosovo ye kenlo kula tamagani jawin sang yapu kisarugu tikai twana in elu yita tabare. Asa fwe nyin dani yare pinaizia na ujong tukaro. Nokta takai mu pilopo de Bangladesh nanganema lusu bio tenan pini ramu de lukong loni nine elu suare. Ruinya ye nanganaga taiwan yama mimi dwagayin. Asa pianbido pola nine elu umamon suga tri pila delu. Turu chaja nyin dani asa fwego mechi mepia songti nidin elu. အောက်လွတ်တော်အမှတ်ဒေါ်ပြုံးကီတီနိုင်ငံလေးတတိပြလိုက်တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။ဘီအိုရဲ့အစီအစဉ်နဲ့ဆက်လက်ပြီးတော့နားဆင်ကြရပါ။အခုဆက်လက်ပြီးနားဆင်ရမယ့်အစီအစဉ်ကတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။အမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးနေတာပါ။
idiom atongaro
bite the bullet
surabe phit par de salumong ga b I t e bite ga kaitara t h e the b u l l e t bullet ga ro ji san lo long ga de be ya ro sakbite khu lo ye thai yai de be ga ro ji san go kaitara bo shin di thong sit de la da ga ro american pi twin sit twin ga ba 1860 khu ga ni 1865 khu thi union tat da twin ne Confederate Pineta Darbija, Pidwinsi Pichazin, Picha Kaja, Tigai, the Songjayama, and now Kanzayara, Tedayao, Mooneyang Taitavu, Whiskey Yegale, Machisuro, Quesite, Siawinga, Tayayare, Sitagu, Gizadao, Gaita Kainet, the Boba, Anago, Anka, Dunkanine, the Bopipari, the Nido, Gizango, Kaipido, and Jade, the Bopipari, Idiom, the Boyaro, Kekere, Simagansia, Pite,
When the demand was down, U.S. automakers had to bite the bullet and cut jobs. When the demand was down, U.S. automakers had to bite the bullet and cut jobs. Bite the bullet.
အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မင်းညပိုင်းကဆွေးနွေးကြတဲ့အင်္ဂါညတိုင်းလီလိုင်းဆွေးနွေးကြောင်းကိုပြန်ပြီးတော့နားဆင်နိုင်ပါပြီကိုဇော်ဝင်းလိုင်းကစီစဉ်တင်ဆက်ထားတာပါအင်္ဂလိပ်စာခင်ဗျာဒီနေ့အလွန်ဆင်ခန်းကျေးဇူးပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်နက်ကန်အဖွဲ့အစည်းတွေအကြမ်းမှာမဆင်မချင်းအင်အားသုံးလုပ်ဆောင တဲ့ပြစ်ခတ်တိုက်ခိုက်မှုဟာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့မစင်မချင်းလှုပ်ဆောင်မှုကိုမိမောင်းထိုးပြတဲ့ဖြစ်ပျက်တစ်ခုဆိုရင်လည်းမမနိုင်ပါဘူးလက်နက်ကိုင်အဖွဲ့အစည်းတွေလို့ကျွန်တော်တို့ဒီနေရာမှာပြောတဲ့နေရာမှာမြမတက်မတော်နဲ့ဒီတိုင်းဒါလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးအပြင်ဒီရဲတပ်ဖွဲ့လည်းပါပါတယ်ရဲတပ်ဖွဲ့ကပြစ်ခတ်လိုက်လို့အဲ့ဒီစနေနေ့မှာပဲတိလဝါမှာရှိတဲ့လူတချို့ထိခိုက်ဒဏ်ရာရသွားတယ်ဆိုတဲ့ဟာလည်းရှိပါတယ်နောက်ဒီတိုင်းဒါလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီမြမတက်မတော်အစိုးရတို့ဟာငင်းကြမ်းရေးလိုလားတယ်လို့ပြောနေကြပေမဲ့လည်းဒီလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာပြစ်ခတ်တိုက်ခိုက်မှုတွေကတော့အခုတည်းကမရသေးဘူးဖြစ်နေတဲ့အတွက်ကြားရပြည်သူတွေမြေစာပင်ဖြစ်နေကြတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်ဒီစစ်ပွဲတွေရပ်ဖို့အတွက်တောင်းဆိုတဲ့သူတွေကိုလည်းစနေနေ့မှာပဲဒီအင်အားသုံးဖြုတ်ခွင့်ခဲ့တာတွေငင်းကြမ်းရေးလိုလားတဲ့သူတွေကိုမငင်းကြမ်းတဲ့နည်းနဲ့ဖြည့်ဆင်းခဲ့တာတွေဟာငင်းကြမ်းရေးလိုလားပါတယ်လို့ပြောနေတဲ့သူတွေအတွက်တကယ်ဟိုရည်စရာတခုလိုများဖြစ်နေမလားဆိုပြီးဘူကံပြောဆိုတာနေလဲထွက်နေတာတွေရှိပါတယ်ဒါကြောင့်ဒီကိစ္စတွေအဓိကထားဆွေးနွေးကြမှာပါဒီကနေ့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့ကျွန်တော်တို့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူဦးမောင်မောင်ဆိုးရှိပါတယ်ဦးမောင်မောင်ဆိုးလေ့လာမှုမှာရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တခြားသူတွေလည်းဖိတ်ခေါ်ထားပါတယ်နောက်မူဆယ်မှာဖြစ်တဲ့အဖြစ်အပျက်မှာမူဆယ်မြို့မှာရှိနေတဲ့ပြီးတော့အခြေအနေတွေကိုကိုယ်တိုင်ကြတိလိုက်ရတဲ့ဟိုသူတွေလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အခုတော့ပထမဆုံးကျွန်တော်ဥမ္မောင်ဆိုးကိုမေးချင်ပါတယ်ဥမ္မောင်ဆိုးရေအခုစောစောကျွန်တော်ပြောခဲ့သလိုပဲငင်းကြမ်းရေးလိုလားတယ်လို့နှစ်ဖက်စလုံးကနေ to do on the Jabi Mele, Nina Yat or Alan Winnie the Bono or Nina Yaki, Nidala, Miamalu Pinavi, Quaro. So Dika, the Tamaro, Ned, the Tina Lenaka, and Puezi, the Ja, and see Veco Corbono, the Nina Yamayana in Naha, Bamia, a Dika, a Keke, a Handa, Pinia Babele, Momosu, Lila Midla, Biobon.
ကျွန်တော်တို့ပြရတာတော့2017ခုနှစ်မြန်မာပြည်ကစ်စင်အာဖြစ်စဉ်ဆွေးနွေးပွဲတွေဆောက်လာပြီးရတဲ့နောက်ပိုင်းမှာ2015ခုနှစ်မှာတမတော်ရဲတော်ကူတွေ့ရပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီ2015ခုနှစ်နှစ်ကုန်အစီအထွေးမှာပြဿနာဖြစ်လာခဲ့တယ်။ပြဿနာဖြစ်တဲ့အချိန်တမတော်ကနေအဲ့ဒီလုံးဝနဲ့ပတ်သက်ပြီးဝါဒပြန်ရဲထုတ်ပြန်ပါတယ်။အဲ့ဒါတော့ကုကံဖွဲ့ကလောင်ဖွဲ့ဒီအေးဖွဲ့သုံးဖွဲ့ကလည်းမစွန့်အောင်လို့ထုတ်ပြန်ခဲ့တယ်။ဒါနဲ့2016ခုနှစ်အနေအဆိုးအတက်ပြီးငယ်လုံငန်းတွေလုပ်တဲ့အချိန်မှာလည်းတမတော်ကနေဒီသုံးဝနဲ့ပတ်သက်ပြီးတော့တစ်ခါရှော့ပေးထား 2016 ခုနှစ်ဒီအပြန်အလှန်စစ်ပွဲတွေဖြစ်ပြီးတော့2016ခုနိုဝင်ဘာမှာပြည်ထောင်စုတိုက်ပွဲတွေဖြစ်လာခဲ့ဖြစ်လာခဲ့ပြီးတဲ့နောက်ပိုင်း2019မှာတပ်မတော်ကနေပြီးတော့ပြည်သူ့လွတ်တော်မှာအဆိုပြုတင်သွင်းခဲ့အဲ့ဒါတော့ KNA PA ကိုကန့်တဲ့ဒီ PNL ဒီအဖွဲ့၄ဖွဲ့ကိုဟိုအကြက်ဖက်တောင်းကျမ်းသူဖြစ်တတ်မှတ်ဖို့ပြည်သူ့လွတ်တော်မှာအဆိုတင်သွင်းခဲ့တာရှိပါတယ်အဲ့တော့အဲ့ဒီအဆိုတင်သွင်းခဲ့ရင်ပြည်သူ့လွှတ်တော်မအောင်မြင်ခဲ့ဘူးဒါပေမဲ့တပ်မတော်နဲ့ဒီခေတ်ကျိုးပါတီအများစုရှိတဲ့စံပြည်နယ်လွှတ်တော်မှာတော့အောင်မြင်ခဲ့တာတွေ့ရတယ်အဲပြီးခဲ့တဲ့ရက်ပိုင်းပေါ့နော်မေလ20ရက်ပတ်ဝန်းကျင်မှာလည်းနောက်ပိုင်းတိုင်းမှုအနေနဲ့ကလည်းဒီကံရေးပါဝင်ဒီ MC မထိုးဘူးဆိုလို့ရှိရင်စေရရဒီဖြည့်ရှင်းရလိမ့်မယ်ဆိုပြောဆိုတာတွေတွေ့ရတယ်ဆိုလိုတော့တပ်မတော်အနေနဲ့ကတော့ဒီအဖွဲ့၄ဖွဲ့ကိုဖြည့်ရှင်းဖို့စဉ်းစားတဲ့အခါမှာစေရရပြားပြီးပြီးတော့စေးရအေးတိုက်ခိုက်ကြားဖွဲ့ဖွဲ့ပြီးပြီးတတ်မှတ်ပြီးတိုက်ခိုက်ဖြည့်ရှင်းလို့တောင်းပြလာတာတွေ့ရတယ်ဗျဒီကြားဖွဲ့ဖွဲ့စည်းတွေကိုလက်နက်ကင်ဖြည့်ရှင်းမယ်ဆိုတဲ့သဘောထားကိုဒီ၄ဝက်ပေါ့နော်ဒီ၄ဝက်ကိုကြားဖွဲ့ဖွဲ့စည်းပြီးတတ်မှတ်ပြီးတော့ဒီမနေ့ဒီစေးရဖြည့်ရှင်းမယ်နည်းကိုတတ်မှတ်ရရွေးချက်ထားတဲ့အချိန်မှာဒီဟာတွေကပိုးပြီးတော့ဒီလက်နက်ကင်ပြိမခါတွေကပိုးပြီးတိုးလာမယ်တိုးလာတယ်ဆိုတော့ကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့အခုမူဆယ်မှာရှိနေတဲ့ကျွန်တော်တို့ရှိနေတော့ဖြူဖြူဝင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာလေလိုက်ပေါ်မှာရှိပါလားအခုဒေါ်ဖြူဖြူဝင်းကတော့ဟိုမူဆယ်မှာရှိနေတယ်စနေနေ့ကဖြစ်သွားတဲ့ပြစ်ခတ်တိုက်ခိုက်မှုမှာလည်းဟိုကိုအိမ်နာမဟုတ်ပေမဲ့လည်းတိလိုက်ကြားလိုက်တဲ့ကိုမျိုးတွေမှာဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကြုံတွေ့လိုက်ရတယ်နောက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေမူဆယ်ဆိုတာလည်းတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဝင်ထွက်နေတဲ့နေရာဖြစ်တယ်ပေါ့ဆိုတော့ဒေါ်ဖြူဖြူဝင်းရဲ့အမြင်ကတော့ဒီအခုဖြစ်နေတဲ့ဟိုတိုက်ပွဲတွေအချိန်မြင့်လာတာတဖြည်းဖြည်းနဲ့အခုလူနေထူထပ်တဲ့မြို့ပြကိုပါရောက်လာတာတွေဟာဘယ်လိုသဘောတက်ရောက်တယ်လို့မြင်မိလဲ
အဲကျွန်မအမြင်ကတော့တို့ဟိုပလောင်ဖွဲ့ရအစကြီးညာတဲ့အချိန်တုန်းကဒီစစ်တပ်ကနေစိုးစစ်ဆင်တာတွေညာလာလို့အသေးစားစစ်စင်ကြီးပြန်လုပ်ရတယ်ဆိုပြီးဒီလိုတုံ့ပြန်ထတာတွေ့ပါတယ်အဲ့ခါကျတော့တို့အသေးစားစစ်စင်ကြီးဆိုတဲ့နေရာမှာဒီလိုအများပြည်သူနေတဲ့မြို့ပြဒီလေပြည်သူလူထုတွေရှိတဲ့နေရာတွေကိုယူပြီးတော့လောက်လာတာကတော့ဟိုမူဆယ်မှာရှိတဲ့ပြည်သူလူထုတွေရောတော်တော်များများကတော့ဒါကိုမနှစ်သက်ကြတဲ့အနေအထားမှာရှိပါတယ်
။ဟုတ်ကဲ့။ကြားထဲမှာလောလောဆယ်တော့ခံရတာပြည်သူတွေပဲလေ။မှန်တာမှားတာနောက်မှာပေါ့နော်။တည်ကြတယ်၊ကြည်ကြတယ်
၊ဥ
င်ဆုံးခွာတည်ကြတယ်၊ဒုက္ခဒုက္ခတွေရောက်ကြတယ်။ဒါတောက်လျှောက်အစဉ်တစ်ဆက
်ဒ
ါလွတ်လပ်ရေးကာလကလေးကကြုံတွေ့လာရတဲ့ဟာတွေကအခုဒါမြို့ပြရောက်လာမြို့ပြတွေရောက်လာပြီဆိုတော့လေလူတွေကပုံမြင်တာပေါ့နော်မြို့ပေါ်ရောက်လာပြီဆိုတော့ပုံအထိနာတော့ဒါပို့ပြီးတော့အရင်ဆိုင်လာတဲ့သဘောဖြစ်တာပေါ့ဟုတ်ကဲ့ကိုရင်တွန်းကုန်ကျွန်းလျာဆိုလို့ရှိရင်ငင်းချိုင်းနဲ့ပြန်လည်ညစီဌာနကဥပဒေအကြံပေးတူဖြစ်ပါတယ်ဒီငင်းချိုင်းဆွေးနွေးပွဲတွေမှာလည်းအရင်တမရဦးသိန်းစင်ဆိုကလက်ထက်ကလေးကစပြီးတော့တော်လျှောက်ပါလာခဲ့တယ်ပေါ့နော်ဆိုတော့ကျွန်တော်တို့အခုဆွေးနွေးနေကြတာကတော့လက်နက်ကင်ပြိပခါတွေဘာကြောင့်အချိန်မြင့်လာတယ်လဲဆိုတဲ့သဘောလောက်ပဲရှိပါသေးတယ်ဆိုတော့ကိုရင်တွန်းကုန်ကျွန်းလျာရဲ့အမြင်ကတော့တိုက်ပွဲပေါ့တပ်ပွဲတွေဟာတဖြည်းဖြည်းနဲ့တော်ထဲမှာဖြစ်နေရတယ်အခုမူဆယ်လိုမြို့ပြလူနေထူထပ်တဲ့မြို့ပြတောင်ရောက်လာပြီပေါ့နော်ဒီလိုအချိန်မြင့်လာတာဘာကြောင့်လဲဆိုတော့အရင်ဆုံးကျွန်တော်တို့အချင်းချင်းလေးပြောပြပါပြီးတော့ကျွန်တော်နောက်ပိုင်းကဏ္ဍတွေဆက်ဆွေးနွေးတာပေါ့
ဟုတ်ကဲ့ကျွန်တော်အမြင်မှာတော့ဟိုလက်မှတ်ရေးမထူထားတဲ့တိုင်းဒေသအဖွဲ့တွေကလည်းတို့မှလုံနိုင်တဲ့အခြေချင်းရှိတယ်ဆိုတဲ့ဟာတွေပြလာတဲ့အခန့်ကဏ္ဍတွေရှိလာတယ် Now we do di hari elu pianang di druga ubido nangaji ya tonsu nangu kuniri pumiali di sure you a che shishine era luga lukimare. Tagero danuria machetima ubia balule sura lineka in chinchin torema picha kacha resura era Vietnam shibabu. Dame a pimere bidue lene makaine bidue jare ma.
โอ้อาจารย์เนี่ยแค่ดีอาจารย์เนี่ยแค่ผิดได้หามิวก็ไม่ผิดติมุโลจนเราอยู่ซะบาเลยโอเคครับเนี่ยไอ้တော့ကျွန်တော်တို့တစ်ဖက်မှာဒီ NCA ကိုပြန်ပြီးတော့အန်တာမိုင်းလုပ်တယ်လို့ဖြစ်တာပေါ့ဟိုတော်လေးကဒီကန်ယူတပ်ဟာငားနဲ့ဖြစ်တဲ့ကိစ္စမှာဆိုရင်လည်းဒီကိစ္စဒါမိမောင်းထုတ်ပြတယ်လို့ဖြစ်နေတာပေါ့ညီငယ်လက်မှတ်ထိုးထားပေမဲ့လည်းဟိုတပ်ဖွဲ့တို့ချက်တာပဲဖြစ်ဖြစ်လမ်းဖောက်တာပဲဖြစ်ဖြစ်နှုတ်နှစ်ဖက်သဘောတူညီမှုမရတဲ့အလုပ်ကိုလုပ်မိတဲ့အခါကျတော့ဒါနှစ်ဖက်တင်းမာကြတယ်ဖြစ်ပြီးတော့ NCA ထိုးထားတဲ့ဟာတိတယ်မလားအဲ့ဒါကိုပြန်ပြီးတော့အန်တာမိုင်းလုပ်တယ်လို့ညာရောက်နေသလားလို့ပါဆိုတော့ကျွန်တော်တို့ခုဆွေးနေကြတာကတော့ဒီငင်းငယ်အတွက်အပြစ်ခရရဆဲဖို့အတွက်တိုက်ပွဲတွေရပ်ဖို့အတွက်ဆန္ဒပြခွင့်တွေမရကြဘူးခွင့်မပေးဘူးဆန္ဒပြဝဲလုပ်ခွင့်မရလို့ပြန်မယ်ဆိုတဲ့ခါကျတော့မှဘေးမှာစောင့်နေတဲ့ကြိုရောက်နေတဲ့သူတွေကဝိုင်းပြီးတော့ဒါပွဲကိုမပြတ်ပြတ်အောင်မဆူဆူအောင်
okay, jono thobaw paw ba le, NCA ma lan jet nei pu chi ba le. Tamro wa le ho tamro ye mu 6 set su wa chi ba le. Di ya re ya taik pi lo ma kwa ma cha ma na ba bu. A long lo lo wa tu tu phit ba le. Ero de ke lo jono ro ngin chan ye de ke lu chin le so lu chin ye twei so hni thai pi do a phi cha de lan chang ga a kaung song phit ba le. Number 1 che. Number 2 che ka aku zo win nai no jono ro le India ma le ni bu de America ma le ni che de. General Sana Piachin and Pialu Miawa, yeah. Sana Piachin, so he say Ubri and me, General, I couldn't you check it on me door. Betelangani, Duamana, Yapelangani, Duamana, Subido, couldn't you check it again, Domima, Sana Piavale, a cool Dima Pini, the Kisaka. Nime Saitans and General Democracy Senate Yau Dabi, Yatasua Yau Dabi, General Sana Piachin and Piame Sure, Senegu Yau Dabe, Biharo.
ကျွန်တော်အနေနဲ့တော့လက်ခံဖို့တော်တော်ခက်ခဲရှိနေပါတယ်ခင်ဗျဟုတ်ကဲ့ဟိုပြောစရာတော့နှုတ်နှစ်ဖက်ရှိတာပေါ့နော်အဲ့တော့ဥမ္မာမောင်ဆိုးအောင်ဘယ်လိုမြင်မိလဲဗျညဉ့်ညဉ့်လိုလာတဲ့သူတွေကိုမညဉ့်ညဉ့်နဲ့နေနေဖြစ်ရှင်နေနေလားဟာမှတ်ကန်ရဲ့လားကျွန်တော်ကတော့ဒီစာနာပြတဲ့လူတွေကကျွန်တော်ကြိုးပြီးတော့ခွင့်ပြုချက်တွေတင်တာတွေ့ရပါတယ်ဒါပေမဲ့ခွင့်မပြုတဲ့ပြ
ဒီနေ့ရေတုတ်ကတော့ဒါသူတို့မနဲ့ဆိုင်လို့မြင်ပါတယ်အဲမြင်ပါတယ်ဒီလူတွေရောဘာကြောင့်ရင်းနေကြလဲခုနကစန္ဒပြတဲ့လူတွေကခုမကြီးမရှိလို့ပြတယ်ဆိုလို့ရှိရင်တန်ပြန်စန္ဒပြတဲ့လူတွေရောဒီဝင်ရောက်ပြီးတော့ဒီအရဝတ်နဲ့ဒီစန္ဒပြတဲ့ရန်နဲ့ဒီတော့ဘာကြောင့်ရင်းနေကြလဲဆိုမျိုးကိုပေါ်လာတယ်ဒါပေမဲ့အဓိကကျတော့ငါဘာလဲဆိုကျွန်တော်ကဆော့ဆော့မှပြောသွားတယ်ဆိုပဲ
ခုနောက်ဖွဲ့ပြီးဟိုအကျန်းဖက်ဆွေးစီတင်တဲ့တိုက်ကိုဆုံးဖြတ်ထားရင်ကျွန်တော်တို့ကဒီလူတွေတိုက်ကိုမှန်တယ်စစ်ဒီစစ်ကမှန်တယ်တရားဆိုတော့ထောက်ခံလို့လိုလားနေတဲ့ဟာအချိန်ကချက်ဖြစ်နေလို့ထင်ပါတယ်ဟုတ်ကဲ့ခင်ဗျာစောစောကိုရင်တုံးကိုကျွန်းလျံပြောသလိုဒါစပွဲဝိုင်းမှာဆွေးနွေးတာကတော့အမှန်ကန်ဆုံးနီလန်းဖြစ်မယ်ထင်ပါတယ်ရှင်းနေတော့ဖြူဖြူဝင်းအနေနဲ့ရောအခုဖြ data ကနေပြည်သူတွေရဲ့ထောက်ခံမှုရှိရလားအဲ့ဒီမှာနေကြတဲ့ doctor ဦးဝင်းတို့ပြည်သူတွေအတွက်ကရောကျင်းနာမှုရှိသလားငင်းငယ်ရနိုင်မလားဒီလိုနီလာနဲ့လှုပ်ဆောင်တာတွေကအ
ဲဒီလိုနီလာနဲ့ဒီလိုအကျန်းဖတ်ပြီးထင်ရှင်းနေမယ်ဆိုရင်တော့ငင်းချမ်းကြီးလည်းမရနိုင်ဘူးနောက်တစ်ခုကဒီလိုအရက်သားပြည်သူတွေထိခိုက်လာမယ်ဆိုရင်တော့ဒီအရက်သားပြည်သူတွေကတော့ဒီလက်နက်ကင်ဖွဲ့စည်းတွေပေါ့တက်မတော်ရောဒီတိုင်းဒေသလက်နက်ကင်ဖွဲ့စည်းတွေရောဘယ်သူမှသူတို့ကထောက်ခံရမှာမဟုတ်ဘူးပေါ့အဲ့လိုအနေထားတွေဖြစ်လာမဲ့အပိုင်းရှိတာပေါ့နော်
Okay, come here. Okay.
Now, the food, the map, a kuna who send up yard is a gay shot and then maybe your chimali.
Okay.
And he send up yard is a little of Yasu to Romyamian. A sip worry, yet yen it. Yeah, you only got a two of Yando up here. Sip worry, yes, so terminal. The cut table with yellow. The other little Lumian, Lunani, and Bolly. You know, both your kitten, I sip worry, yes, when Yamati, terminal, and open it. Dying the other neck, I poise giddy Uba. Sip where you're from, Yamia, the old in it, Napas don't know. Yamia, you do the app, you're lying, you know. That group, John Sanguji, the old woman, and then they leave it at the wash. You do the app, Napas don't know, Yamia, the old in it, you know.
ก็แกครับเจ้าเจ้ามาแล้ววันนี้พี่ล่ะอะคือจนเราไล่มาโกอะญาญีอองจีโอไปขอจิมาเลยสิว่าล่ะครับอ๋อสิว่าครับโอเคสนิทวางครับอะคือดาญญาญีคีนี้ดล่ะบ่อะคือญญาญีอ่ะทีนี้อลันเวลานี้ดล่ะบลูตบอยาบาเลยอ๋อจนสิว่าเลยคุณน่ะเสียดีตลอดๆๆเลยอยู่ตลอดอ่ะพี่เนาะอะจนเสร็จแล้วเปลี่ยวกันแล้วครับดีคุณน่ะเสียมาอยู่ตลอดเลยบ่ดิสิบ่วยสู่ดาโดเรมาไต่เด้สู่ดาดอดาไปเป็ดน่ะไม่ชูบ่ครับ ตัวเราอันนี้ดูที่ใจเราไม่มีอะไรใจเดียวสุราก็รอแต่ว่าเราไม่เชื่อหรือเปล่าที่ชาวบ้านเลยจ้ะแต่ถ้าเกิดว่าเรื่องยังมีเรื่องเช่นเดียวกันอย่างนั้นเราได้ยังงานบุกอุ้งอุ้งสองปีนี้เลยฟื้นรูปตะกวันอยู่ด้านบีดออกมาแต่ใส่ในดุนยาค่ะอันที่เอวเล่นมาทุบบีดออกมาจีจีเนี่ยเนี่ยโอ้เชื่อหรือไม่เชื่อหรือดีกว่าเอวดีกว่าเชื่อหรือไม่เชื่อหรือเราทาวน์นี้ยังยังเลยเนี่ยดูจีโน่บุกตัวบีดออกมาดีจีโน่ขันยูบาร์เลยจ้ะแล้วก็
นอกจากที่เราสันดาบยาเรื่องดีๆเลยที่เราเชื่อว่าอย่างที่เราคุณน่ะเสียมาลีเยอะกว่าหรือเปล่าเนี่ยชีวิตเราจะมีวันไหนดีกว่าเนี่ยพี่เจ้าท่านที่เราตัวดีเลยเนี่ยคุณอาจจะเสียบวยยาเสียบวยยาเสียดาวได้ยังไงหรือเปล่าล่ะดั้มเราเปล่าล่ะชีวิตเราเองเนี่ยแต่เกิดอะไรขึ้นมาเช่นเดียวกันดูการยังได้ชาวบ้านดีกว่าที่นั่นพักโลกุญญาเสียบวยยาบ้าสุดที่สุดเลยจะว่าว่าจะอะไรบ้างเนี่ยชีวิตเรามาดีอะเนาะ
โอเคครับเจ้าตัวมาเลยอันที่เอ
jin no di ha lan chang man ne lo yu san ni ja da chi ba le me kon thau sia naw khu chi da la nyin nyin me ya nai de de kaisa ne patet pi lo ya khan ma phit de kaisa ba phit phit po aku tacho pyo ni ja da ga tat ma ro ha aso ya ne pu paw san chin ma chi de atwe aso ya ye lo ngan ni ma thap pu paw paw pu paw paw nyin ma chi de atwe nyin nyin lo ngan sin paw no atwe tacho a sin ma pi phit ni ya de so de pyo so mu de le chano lo cha ni ya ba de lu mu kun ye de ma le pyo ni ja da aku win swin nu de tu de ko dai le twei ma ba so ro ho Tabime Tamro Kawe Uzi Jokaro Nanganaka Lara Kuzuleri Yalushin not so could the Kulatamaka Lunyu conceive for Nangania Kuzuleri Laruale to Ada Nangano Tamara and you judge and ye to Tamaron in a low sound in Chide Sura How through Piobare. Tame Pimaro Arane Sanjimbe Atani 20 days or Alon Tibe Chibar. Kuchano Mijinaga going to Junior has a solution in Tamara Utensi and so I let her regard the Ninja University synthesized Powing Ede Akule Sabiro.
ပါဝင်လုံဆောင်နေတဲ့ဖြစ်တယ်ပေါ့နော်အခန်းကဏ္ဍတစ်ခုကနေပြီးတော့ဆိုတော့ကျွန်တော်သိချင်တာကGMCလို့ခေါ်တဲ့ဒီ Joint Monitoring Committee ပေါ့နော်ဒီစောင့်ကြည့်အဖွဲ့အနေနဲ့ရောဘာမှမလုပ်ပေးနိုင်တော့ဘူးလားအခုလိုမျိုးဖြစ်တာ။ဟုတ်ကဲ့GMC နဲ့လုတ်တဲ့လုတ်ခိုက်တဲ့ဟာတွေလုတ်နေပါတယ်။လုတ်နေတဲ့တဲ့မှာဒီစစ်ပွဲတွေရပ်ဖို့တစ်ဖက်နဲ့တစ်ဖက်မပြတ်မခတ်ဖို့ဆ ဒီမှာတို့တင်ထားတဲ့30ခုနှစ်ချက်နဲ့မှာဆယ်နှစ်ချက်ကသူ့အဖက်ကနေလုံးဝလက်ခံဖို့ခက်ခဲတဲ့အပိုင်းတွေရှိပါတယ်။အဲ့ဒီဟာတွေကိုကျွန်တော်တို့ကတောင်းချင်တိုင်းကတောင်းနေရမယ်ဆိုလို့ရှိရင်တော့ဟိုဖက်ကလည်းတောင်းမယ်ဒီဖက်ကလည်းငင်းမယ်ဟိုဒီဖက်ကလည်း
တော့မယ်ဟိုဖက်ကလည်းငင်းမယ်ဆိုလို့ရှိရင်ငင်းချင်ရောမရနိုင်ပါဘူးခင်ဗျာဟုတ်ကဲ့ဟုတ်ကဲ့အရေးအကြီးဆုံးကကျွန်တော်တို့ဒီလမ်းကြောင်းပေါ်ကနေအလုံးတွားဖို့အရေးကြီးပါတယ်ဟုတ်ကဲ့ဟုတ်ကဲ့ကိုရင်တို့ငုံကြုံလျံဥမ္မာမောင်ဆိုးနဲ့ဒေါ်ဖြူဖြူဝင်းအပါဝင်ပါဝင်စနစ်ကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်မှာပါပြန်ပြီးတော့ဆုံကြပါအောင်လို့
American Soya ရဲ့ တဘောရမြင် အဘော်ကို တင်ပြ ပါတော့မယ် ရှင်
African ကို ခေါ်တဲ့ African နိုင်ငံများ ဆိုင်ရာ American ရက်ဖက် စစ်ဖက် ဆက်ဆံရေး ကိုယ်ကလေး ဌာန ဒုတိယ အကြီးအကဲလဲ ဖြစ် American သားမှန်လဲ ဖြစ်တဲ့ Alexander Lascaris ဟာ Sierra Leone နိုင်ငံ Freetown မြို့မှာ သက်ဆိုင်ရာ နိုင်ငံ ခေါင်းဆောင်တွေနဲ့ တွေ့ဆုံ ဆွေးနွေးခဲ့ပါတယ် ဒါဟာဆိုရင် အခုလ အစောပိုင်း အတွင်း အနောက် အာဖရိက နိုင်ငံ ခေါင်းဆောင်တွေနဲ့ တွေ့ဆုံ ဆွေးနွေးတဲ့ ခရီးစဉ် တစ်စိတ် တစ်ပိုင်းလည်း ဖြစ်ပါတယ် အာဖရိကကြီးစင်အတွင်းစီယာရာလီယွန်းနိုင်ငံဆိုင်ရာအမေရိကန်သံမတ်မာရီယာဘရူဝါနဲ့အတူသံမတ်လက်စကာရစ်ဆာစီယာရာလီယွန်းသမရဂျူလီယက်စ်မာဒါဘိုင်ယိုနဲ့အတူစစ်ဖက်စီပွားရေးနဲ့လူညိုရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးတဲ့အကြောင်းအရာတွေထဲမှာစီယာရာလီယွန်းနိုင်ငံရဲ့ပင်လယ်ပြင်ရေချောင်းစုမိုးရေးရေရှည်ထိန်းသိမ်းနိုင်ရေးနဲ့အကျိုးအမြတ်ရရှိအောင်လမ်းပြဆောင်ရွက်မဲ့ပင်လယ်ရေချောင်းဆိုင်ရာမဟာဗျူဟာနဲ့ပတ်သက်ပြီးသဘောတူလက်မှတ်ရေးထိုးဖို့အကြောင်းလည်းပါဝင်ပါတယ်။ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်နဲ့အတူပူးပေါင်းပြီးအမေရိကန်ပြည်ထောင်စုဟာစီယာရာလီယွန်းနိုင်ငံရဲ့ရေချောင်းလုံခြုံရေးနဲ့ပတ်သက်ပြီးရည်ရွယ်ချင်းပါတဲ့ဆွေးနွေးပွဲတွေနောက်ရေချောင်းလုံခြုံရေးနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဘယ်လိုကင်တွယ်မလဲဆိုတာတွေအတွက်ရမုံငွေချထားပေးပါတယ်။စီအာလီယွန်းဆွေရအနေနဲ့ဒီစီစဉ်နေနဲ့ပတ်သက်ပြီးအတီးပြုတ်ခွင့်ပြုပေးဖို့တော့အခုခါမှာစောင့်ဆိုင်နေတာပါ။ဒါအပြင်ဆွေးနွေးတဲ့အကြောင်းအရာတွေထဲမှာစီအာလီယွန်းစစ်တပ်ကကုလညီညွတ်ရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေအနေနဲ့ဆောင်ရွက်နေတဲ့ကိစ္စလည်းပါဝင်ပါတယ်။စီအာလီယွန်းနိုင်ငံအနေနဲ့စီမင်းစည်းကမ်းလိုက်နာပြီးအရေးအချင်းပြည့်ဝတဲ့ညီညွတ်ရေးတပ်သားတွေဖြစ်လာရေးဆောင်ရွက်ဖို့လိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းတမ်မတ်ကြီးကလင်းနဲ့အကြံပြုခဲ့ပါတယ်။ဒုတိယကာကွယ်ရေးဝန်ကြီးစီမီယွန်ရှာရက်ဖ်နဲ့ဆွေးနွေးရမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ကငင်းငယ်ရေးတပ်သားတွေအနေနဲ့ဆွေးရင်မြစ်တီအပိုင်းမှာအကူအညီတွေပေးသွားမယ်အကြောင်းလဲကန့်လန့်ခဲ့ပါတယ်။ဆီယာလီယွန်းမှာဒီမိုကရေစီနည်းလမ်းကြောင်းအတိုင်းရှေ့ဆက်လှမ်းနေတာကိုတွေ့ရတာကြောင့်အန်အားသိမိကြောင်းလဲတမ်မတ်ကြီးလက်စကာရစ်ကခီးစဉ်အဆုံးမသတ်ခင်မှာပြောကြားလိုက်သလိုရွေးကောက်ပွဲကိုအောင်မြင်ကျင်းပနိုင်ခဲ့ပြီးတဲ့နောက်ငင်းငင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းပေးခဲ့တဲ့အတွက်ဂုဏ်ယူကြောင်းလဲသူကပြောပါတယ်။သမရဘိုင်ယိုနဲ့တွေ့ဆုံရတဲ့အခွင့်အရေးအတွက်အမေရိကန်ကိုယ်စားလှယ်အဖွဲ့ကကျေးဇူးတင်ကြောင်းပြောကြားသလိုစီယာလီယွန်းအစိုးရနဲ့ရောလူလူနဲ့ပါရှေ့အနာဂတ်မှာအထူးလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းထပ်လောင်းပြောကြားခဲ့ပါရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါမယ
်။တို့ရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အဖော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးလို့ပါရခင်ဗျာ။ဗီဒီယိုရအခုထုတ်လွှင့်နေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ second 19နဲ့25တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်။ဗီဒီယိုရဘူရူနီမနေ့ဖက်အစီအစဉ်တွေကိုနားဆင်ရရတာဖြစ်ပါတယ်။အခုတော့ကြာရှိတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ကာဆာမဆန္ဒပြသူတွေနဲ့အစ္စရေးတပ်တွေကြားအဓိကင်းဖြစ်ပေါ်ခဲ့ပြီးတည်ဆုံခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဇာပနအခမ်းအနားကိုအင်္ဂါနေ့ကကျင်းပရမှာပါလက်စတိုင်းသားထောင်ပေါင်းများစွာလာရောက်စုဝေးခဲ့ကြပါတယ်။အခုလိုအစ္စရေးတပ်တွေရဲ့လှုပ်ရှားဟာဆိုဝါကြောင့်ကုလသမဂ္ဂလူခွင့်အရာရှိတွေကရှုံချပစ်တင်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကင်ဂျွန်အွန်တို့ရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်တဲ့ကံကြမ္မာအတွက်အမေရိကန်ဘက်ကတရီနဲ့လှုပ်ဆောင်ရမှာဖြစ်ကြောင်းမြောက်ကိုရီးယားကပြောကြားရင်ဗိုလ်တပုနဲ့ကျင်းပဖို့စီစဉ်ထားတဲ့တောင်ကိုရီးယားနဲ့အဆင့်နဲ့ဆွေးနွေးပွဲတွေကိုမြောက်ကိုရီးယားဘက်ကဖျက်သိမ်းလိုက်ပါတယ်။မြောက်ကိုရီးယားကအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီးလက်ချက်မှုလုပ်နေတာကိုရည်ရွယ်ပြီးပြောကြားခဲ့တာပါ။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ US 8အုပ်ချုပ်ရေးမှူးမတ်ခ်ရင်းဟာအင်ဂါနီကကုတူပါလောင်ဒုက္ခသည်စခန်းကိုတောရောက်ခဲ့ပြီးဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကနေနောက်ထပ်ရန်ပုံငွေဒေါ်လာ44သန်းထပ်မံပေးရမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ပြည်ရင်းအိုးအင်ဆန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်တွေအတွက်2019ဘန်လိုင်းနှစ်ကအနေပြီးတော့နှစ်အစအနေအမေရိကန်ရဲ့ပံ့ပိုးကူညီမှုဟာစုစုပေါင်းဒေါ်လာ296သန်းရှိသွားပြီလို့တက္ကသိုလ်ဆိုင်အမေရိကန်တန်ရုံကနေသတင်းထုတ်ပြန်ပါတယ်။တရုတ်နိုင်ငံချုံကင်းမြို့ကနေတိဘက်နိုင်ငံလာဆာမြို့ကိုသွားတဲ့စီချွန်းလေကြောင်းလိုင်းလင်းတဆင်းရဲ့လင်းမှုအခန့်ကရှေ့ပရင်းမှန်တစ်ခုလုံးကွဲသွားတဲ့အတွက်အရေးပေါ်ဆင့်သက်ခဲ့ရပါတယ်။လင်းတက်ပြီးတနားရီခွဲလောက်ကျမှရှေ့မှန်ပရင်းကွဲသွားပြီးလင်းဥကန်းတဲ့မှာရုတ်တရက်လေးဖြားကျသွားတဲ့အတွက်ဒုတိယလင်းမှုကိုတပိုင်းလောက်အပြင်ကိုဆက်ယူလာခံခဲ့ရပါတယ်။ဒါပေမဲ့အထဲကိုပြန်ရောက်အောင်လုပ်နိုင်ခဲ့ကြပါတယ်။
ဒါကတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုကျော်အောင်လင်းဖြစ်ပြီးအတမန်ဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အီလက်ဆန်ဖြစ်ပါတယ်။ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လို့မယ့်အစီအစဉ်တွေကို9မီတာ second 29.25လောက်ကနေနားဆင်နိုင်ပါတယ်။ VOO နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာနိုင်ငံနဲ့အားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်လို့ရပါ
This program has come to you from the Voice of America, Washington.